စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်တောင်းချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ကရင်ဒေသမှာ Starlink ရဲ့ဂျိုဒုဆက်သွယ်ရေးတုံးဆွဲလို့ရနေပြီလို့ဒုက္ခသည်တွေအရေးကိုဆောင်ရွက်နေတဲ့ Free Burma Rangers အဖွဲ့ကပြောပါတယ်ကီယနီနယ်ကဆက်ပေးရှောင်တွေပုံခုနေတဲ့နေရာတစ်ခုကအခြေအနေကို Free Burma Rangers အဖွဲ့တီထောင်သူ David Yuban ကဗီဒီယိုရိုက်ပြပြီးတော့မှ Starlink နဲ့ Community တီထောင်သူ Elon Musk ကိုကျေးဇူးတင်ကြောင်း Twitter ပေါ်မှာတင်ခဲ့ပါတယ်သူ့ရဲ့ဗီဒီယိုထဲမှာတော့ Starlink ရဲ့ဂျိုဒုဆက်သွယ်ရေးကိုနေရာများများပို့ရအောင်လို့ခုံကြားစရိတ်ပေးဖို့လိုသလောက်ပေးပါမယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကြားပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းအပါအဝင်စစ်အာဏာသိမ်းမှုကိုလက်ထက်ကင်တော်လှန်နေတဲ့နေရာတွေမှာအင်တာနက်ဆက်သွယ်မှုတယ်လီဖုန်းဆက်သွယ်မှုတွေကိုစစ်တပ်ကဖျက်တောက်ထားသလိုတိုက်ခိုက်မှုတွေကြောင့်လည်းဆက်သွယ်ရေးတွေပျောက်တောက်နေပါတယ်။ဆေးဘေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေရဲ့လုံခြုံရေးနေရေးစားရေးအတွက်သာမကစစ်တပ်ရဲ့လုပ်ရက်တွေကမ္ဘာတိအောင်လုံနိုင်ဖို့အင်တာနက်လိုအပ်တဲ့အင်တာနက်ဆက်သွယ်မှုရရှိအောင်လို့ကမ္ဘာတဝန်းဂျိုရုကွန်ရက်ဖြတ်မြန်နှုံးမြင့်ကျိုးမြတ်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ Starlink ကိုမြန်မာနိုင်ငံကလိုအပ်တဲ့နေရာတွေမှာအင်တာနက်ရအောင်လုပ်ပေးဖို့အတွက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကတောင်းဆိုနေကြတာပါအခုကရင်နီဒေသတနေရာမှာရနေတဲ့ Starlink ဂျိုဒုဆက်သွယ်ရေးအတွက်ဝန်ဆောင်ကားနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။